ညဉ့်ညဉ့်ဖော်ဆောင်နေတဲ့နောက်ဆုံးရအခြေအနေကိုလည်းတင်ပြပေးချင်ပါတယ်။တနင်္ဂနွေနေ့အပြည့်ခက်ရစရေးဆွေးနွေးပွဲကိုလိုင်စာမျိုးကနေလာရောက်မဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO
ကကိုယ်စားလှယ်တွေဟာလိုင်စာမြစ်ကြီးနားလမ်းရဲ့လုံခြုံရေးအခြေအနေအရဒီကနေ့စတင်မဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရပါတယ်။မနေ့တုန်းကဝိုင်းမော်မျိုးအတွင်တိုက်ပွဲတွေဖြစ်ပွားတာကြောင့်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကခီးစဉ်ကိုဆိုင်းငံ့လိုက်တာဖြစ်ပြီးတော့အရင်ရက်တွေတုန်းကတည်င်းထွက်ပေါ်နေတဲ့နိုင်ငံတော်အစိုးရတမတော်အကြီးကနေ KIO ခေါင်းဆောင်တွေဆွေးနွေးမဲ့အစီအစဉ်ကလည်းမရေမရာဖြစ်နေပါတယ်။ KIO
ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနံကပြောပါတယ်။မာနော့ဒီနေ့သွားဖို့ပါ။ဒါပေမဲ့ရှင်နေကကြီးထားတဲ့လမ်းကြောင်းဒီစားတဲ့ကြီးတော့ရှင်းသာသွားမယ်မပြရကြီးတော့အားလေးကိုလင်းနဲ့ဆင်းမယ်ဆိုတဲ့လမ်းကြောင်းကိုမတုံးဘူးဆိုပြီးတော့ပြန်ပြောလာတယ်။ဒီနေ့မနေ့ပဲဒီဥအောင်မြတ်နေပြီးတော့ဒီကြီးနားလမ်းကြောင်းကလူချုံမှုမရှိဘူးဒါကြောင့်မို့တခြားလမ်းကြောင်း
လိုင်စာကလိုင်အောင်မဲ့ KIO ကိုယ်စားလှယ်အဖွဲ့ဟာညကြီးနားကနေမန္တလေးကိုလင်းနဲ့ခီးစက်မှာဖြစ်တယ်လို့ထိုင်းနိုင်ငံကလိုင်အောင်မဲ့ KIO ကိုယ်စားလှယ်အဖွဲ့ကတော့မန္တလေးကနေစောင့်ကြည့်ပြီးအဲ့ဒီကမှရန်ကုန်ကိုမော်တော်ယာဉ်နဲ့သွားရောက်ဖို့စီစဉ်ထားတာဖြစ်ပါတယ်။
ကချင်ပြည်နယ်အကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကတော့လိုင်စာမြစ်ကြီးနားလမ်းကသွားရောက်ဖို့အတွက်ညှိနှိုင်းနေစေဖြစ်တယ်လို့ပြောပါတယ်။ဟောအခုချင်းပြည်မတိရသေးဘူးဗျာ။ဘယ်ချင်းစင်ဘယ်လိုသွားမလဲဆိုတော့သူတို့ပဲညှိနှိုင်းတော့မှာပဲဗျာသူတို့။ဝိုင်းမော်မြို့လေဟောနန်းစောဆိုတဲ့နေရာမှာဟိုမနေ့ကတိုက်ပွဲတွေဖြစ်လို့လုံခြုံရေးရစတက်ကနေပြီးတော့မှအဲ့ဒါသွားခွင့်မပေးဘူးဆ
ဖို့ကိုပြည်နယ်အစိုးရကသဘောတူထားပြီးဖြစ်ကြောင်းပြောပါတယ် KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်က KIO ကိုယ်စားလှယ်အဖွဲ့အနေနဲ့မလ16ရက်နေ့မှာကျင်းပမဲ့ဆွေးနွေးပွဲကိုအချိန်မီတက်ရောက်နိုင်အောင်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်
ဒီမူဇေဘက်ကသွားမယ်ဆိုတော့မူဇေရဲ့နေပြီးတော့ဒီရန်ကုန်ကတိဖြစ်စင်ဟာတော်တော်လေးခီးဟိုခီးဝေးရပါဗျာအဲ့ကြောင့်ဒီလမ်းကြောင်းပေါ်မှာသူ့ထုံရေးကိစ္စကိုသူတို့ဟိုအတိတ်ကဟိုစဉ်းစားချက်ထဲမှာထည့်ထားတယ်အဲဘယ်လိုနေပဲဖြစ်ဖြစ်ဒီလိုဘက်ကတော့သူတို့ပြေဆုံးကြမယ်ဆိုတဲ့သဘောတူညီချက်ရထားတဲ့အဲ့ကြောင့်မို့ရက်ဒီရှေ့ဆိုင်မှုရှိဘူးဆိုတော့16ရက်နဲ့အမီတော့သူတို့ရအောင်တော့ကျူးစားသွားမယ်ဘယ်လိုစဉ်းစားထားချက်တော့ရှိတယ်ခင
် KIO ကိုစလေအဖွဲ့ဟာမန္တလေးကနေရန်ကုန်ကိုလာရောက်ချိန်မှာအစိုးရအဖွဲ့ကဖိတ်ကြားရင်နေပြည်တော်မှာအစိုးရအဖွဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဖို့အတွက် KIO ဘူကော်မတီကဆုံးဖြတ်ထားပါတယ်အရင်ရက်တွေကတော့ဒီလ12ရက်13ရက်နေ့တွေမှာ KIO ကိုစလေအဖွဲ့နဲ့နိုင်ငံတော်တမရတမရကာကွယ်ရေးဦးစီးချုပ်တို့နေပြည်တော်မှာတွေ့ဆုံဖို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့လောလောဆယ်အခြေအနေမှာတော့ဒီတွေ့ဆုံပွဲဟာမသေးကြကြောင်း KIO ပြောရေးဆိုခွင့်ရှိသူကပြောပါတယ်။လာမယ့်16ရက်နေ့ဆွေးနွေးပွဲမှာတော့တနင်္ဂနွေလုံးအပြစ်ခတ်ရစည်ရေးစာချုပ် NCA ကိုမဆွေးနွေးခင်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ19ရက်နေ့ကဖြစ်ပွားတဲ့ KIO ဗိုလ်တင်တန်းကြောင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်နှစ်ဖက်သဘောတူထားပါတယ်။ဒီဆွေးနွေးပွဲမှာ KIO ဘက်ကအထူးထွေအတွင်းမှုဒေါက်တာလာကြာနဲ့ငင်းကြင်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဦးစွန်လုတ်ကန်တို့လည်းတက်ရောက်ဆွေးနွေးဖို့ရှိနေပါတယ်။စိုးရရဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတနင်္ဂနွေလုံးအပြစ်ခတ်ရစည်ရေးအတွက်ဆွေးနွေးဖို့ပြင်ဆင်နေချိန်မှာဒီလ၁၀ရက်နေ့မနက်ပိုင်းကဝိုင်းမော်မြို့နယ်နမ်ဆောင်ရအနီးကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရှေ့တန်းစခန်းကိုအစိုးရတပ်ကသိမ်းယူခဲ့တယ်လို့ညနေပိုင်းမှာတော့အခြားစခန်း၃ခုကိုလည်းသိမ်းယူခဲ့တယ်။ဒီတိုက်ပွဲမှာ KIA ဘက်ကတယောက်ကြဆုံးခဲ့တယ်လို့KIO ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ်မလ9ရက်နေ့ကတော့မုံကြီးမြို့နယ်တာယာကုန်းရွာနီးကတက်မတော်အခြေခံပညာသင်တန်းကျောင်းကို KIA တပ်ဖွဲ့ကလာရောက်ပစ်ခတ်တာကြောင့်ကင်းဆောင်ရဲဘော်2ယောက်ကြာဆုံးခဲ့ကြောင်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိတဦးကိုကိုးကားပြီးဒီလ9ရက်နေ့ထုတ် The Voice Daily သတင်းစာမှာဖော်ပြပါတယ်ဒီရက်ပိုင်းတွင်အတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်နေခဲ့ပြီး ကုတ်ခိုင်နဲ့နမ်ခန်းဒေသတွေမှာပလောင်တပ်ပွဲနဲ့အစိုးရတပ်အကြတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒီကနေ့မှလည်းကီးရင်ပြည်နယ်ကော့ဂရိတ်မြို့နယ်အနီးမှာ DKBA နဲ့အစိုးရတပ်အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်